ဆီးရီးယားနဲ့အီရတ်နိုင်ငံတို့က IS Islamic စစ်သွေးကြွတွေကိုအမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်တွေထိုးစစ်ဆင်ဖို့တူရကီနိုင်ငံကအစ်စ်အခြေဆိုင်စခန်းတွေကိုအသုံးပြုခွင့်ပေးဖို့တူရကီအစိုးရကသဘောတူလိုက်ကြောင်းအမေရိကန်ကာကွယ်ရေးအရာရှိတွေကပြောပါတယ်။ဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းနဲ့ထိစပ်နေတဲ့နယ်စပ်နဲ့မိုင်60ကျော်အကွာလောက်မှာတည်ရှိတဲ့ Angelic လေတဲ့အခြေဆိုင်စခန်းကိုအသုံးပြုဖို့ပါသဘောတူညီမှုမှာထည့်သွင်းမယ်လို့ခန့်မှန်းကြောင်းအရာရှိတွေကဆိုပါတယ်။ဒီလိုမျိုးစစ်အခြေဆိုင်စခန်းတွေကိုအသုံးပြုခွင့်ပေးဖို့တူရကီစီကနေအမေရိကန်တို့တောင်းဆိုတဲ့ကိစ္စတွေတဲ့တစ်ခုအပါအဝင်ဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးချက်ဟေဂယ်ကဆိုပါတယ်။အစီအစဉ်တွေကိုအပြီးသက်အရေးဆွဲဖို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ကအဖွဲ့တစ်ဖွဲ့တူရကီကိုဒီသတင်းပတ်တွင်မှသွားရောက်မှာဖြစ်ပါတယ်။အရင်သတင်းပတ်ကအမေရိကန်အငြင်းစားဗိုလ်ချုပ်ကြီးဂျွန်အယ်လန်နိုင်ငံသားရေးဝန်ကြီးဌာနအရာရှိဘရက်မက်ဂတ်ဒိုနဲ့တူရကီအရာရှိတွေဆွေးနွေးခဲ့ကြပြီးတဲ့နောက်မှာအဲ့လိုမျိုးအစီအစဉ်တွေဖြစ်လာတာပါ။အီရန်နိုင်ငံက IS စစ်သွေးကြွတွေကိုအမေရိကန်ကဩဂုတ်လကုန်ပိုင်းမှာစစ်လေကြောင်းထိုးစစ်ဆင်မှုစတင်ခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့လမှာတော့တခြားမဟာမိတ်နိုင်ငံတွေနဲ့အတူဆီးရီးယားနိုင်ငံတွေကိုတိုးချဲ့ပြီးတော့စစ်ဆင်မှုလုပ်နေတာဖြစ်ပါတယ်။